မြန်မာစိုးရကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်လည်ပယ်ဖျက်ပေးဖို့ပဋိပက္ခဒေသရင်ကြေးရွာတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့တိုင်းရင်းသားဒုက္ခသည်တွေကတောင်းဆိုပါတယ်။အောက်တိုဘာလ30ရက်နေ့ကထုတ်ပြန်တဲ့အစိုးရရဲ့ဒီနည်းဥပဒေကြောင့်စစ်မဲ့ဖြစ်နေတဲ့ကချင်ရှမ်းအပါအဝင်စစ်ဆောင်တိုင်းရင်းသားတွေရဲ့မြေယိုးဖလာမြေယာတွေဆုံးရှုံး ဲ့အခြေအနေတစ်ခုဖြစ်နေပါတယ်။ VOA သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကပြည်တွင်းနေရစွန့်ခွာသိမ်းရှောင်နေကြရတဲ့ IDP တွေကနေပယ်ဖျက်ဖို့တောင်းဆိုခဲ့ကြတာပါ။မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကြောင့်စစ်ဘေးရှောင်နေရတဲ့တိုင်းဒေသတွေအနေနဲ့စိုးရိမ်နေရတဲ့အခြေအနေဖြစ်လာလို့ဒီဥပဒေကိုကန့်ကွက်ရတာဆိုပြီးကချင်ပြည်နယ်ဝိုင်းမော်မြို့နယ်မြေယာကာကွယ်ရေးကော်မတီလက်ထောက်တာဝန်ခံဦးတူးနိုင်က VOA ကိုပြောပါတယ်။
ပါချင်းလည်းကျွန်တော်တို့ရဲ့အေးရွာတွေကျွန်တော်တို့မြေယာတွေဥစ္စာတွေအားလုံးကိုကျွန်တော်တို့ဆုံးခွာခေရကြပါတယ်ကျွန်တော်တို့ EIDP တွေအတက်တော့တာဒုခွေးရေးမှာတခါချိုးပေါက်ခံရပြီးသားလူတွေဖြစ်ပါတယ်မျိုးလင့်ချက်ဆိုလို့ကျွန်တော်တို့ရဲ့မြေယာပဲကြံပါတော့တယ်ဒီမြေယာကိုအခုကဒီ6လအတွင်းမပုံတင်ရမယ်မတင်လို့ရှိရင်ခုံတန်ဖြစ်စေငွေတန်ဖြစ်စေတို့ရဲ့ဟာပြန်ပေါ်လာတော့ဒါကျွန်တော်တို့ IDP တွေရဲ့သုံးရင်တက်တွေကတအားများလာပါလို့လက်ရှိမှာကျွန်တော်တို့ IDP တွေစွန့်ခွာထားခဲ့ရတဲ့နေရာတွေမှာကုမ္ပဏီတွေပေါ့တရုတ်ကရှုံးမပြောကုမ္ပဏီတခြားဒီကုမ္ပဏီများများပေါ့တချို့နေရာဒေသတွေမှာဝင်ရောက်လာနေပြီးဖြစ်ပါတယ
်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်နေရာကနေစွန့်ခွာနေရတို့တသိန်း2000ခန့်ရှိနေပြီတိရခံတွေရဲ့ခြံထားခဲ့တဲ့မိယာတွေကိုကုမ္ပဏီတွေကနေရှောက်ထားသိမ်းယူပြီးစိုက်ပျိုးရေးလှုပ်ဆောင်လာတဲ့အခြေအနေတွေကြောင့်တိရခံတွေစိုးရိမ်မှုတွေတိုးပွားလာနေတာပါမြေလွတ်မြေလပ်မြေရန်ဥပဒေကိုစက်တင်ဘာလ17ရက်နေ့မှာအစိုးရကပြဋ္ဌာန်းလိုက်တာဖြစ်ပြီးဒီဥပဒေကိုပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးရေးလုပ်ကိုင်သူတွေကသက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ဆားရမယ်လို့လဲစီမံခန့်ခွဲရေးဗဟုကော်မတီကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်တိုင်းဒေသတွေမှာမြေယာတွေကိုသမအူချလုပ်ကိုင်နေတာဖြစ်လို့မြေလွတ်မြေလပ်မရှိဘူးလို့ဦးသူနန်ကဆိုပါတယ
်ကျွန်တော်တို့ဒီဘိုးသေးပုံစံပေါ့အဆက်ဆက်ပေါ့သူမြင်နေသူမြင်အဲ့လိုမျိုးဆိုပြီးမှဟိုတက်တော့ထိန်းသိမ်းနေစက်တဲ့နေစိုက်ခင်းနေဆွေးကြောင်းတောင်ရစနစ်တွေလောက်တဲ့နေရာတွေလောက်အဲ့လိုမျိုးနဲ့ကျွန်တော်စနစ်တကျလောက်ကင်စားတော့ခဲ့တယ်အဲ့တော့မြေလွတ်မြေလပ်မြေရင်းဆိုတာလည်းမရှိဘူးမြေယာတွေကတကယ်လို့ဟုတ်ကဲ့ဒီသိမ်းယူသွားမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းရင်းသားတွေကနေကြမရှိတော့ဘူးစစ်ဆောင်တွေ IDP တွေကအခုကန့်ထဲမှာနေနေရတယ်တစ်သက်လုံးကန့်ထဲမှာပဲကျွန်တော်တို့ဘဝကိုဆန်းလိုက်မလားဘူ
းလက်ရှိတိုင်းရင်းသားဒေသတွင်းမှာလက်နက်ကိုင်ဖွဲ့တွေကနေမြေရန်နဲ့ပတ်သက်ပြီးဥပဒေတွေပြဋ္ဌာန်းထားမှုတွေရှိနေသလိုအစိုးရရဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေအတိဖြစ်လာရင်အခြေအနေတွေပုံမှုရှုပ်ထွေးစေနိုင်တယ်လို့လည်းဦးသူနန်ကဆိုပါတယ
်ဒီမြေလွတ်မြေလပ်ဥပဒေကကတော့ဖက်ဒရယ်ဒီမိုကရေစီဆိုတဲ့ဒီကျွန်တော်တို့ရဲ့တိုင်းဒေသတွေအပေါ်မှာဆက်ခံတဲ့စနစ်တွေမှာပြတ်လာနေဆိုရင်တော့ဒီတိုင်းဒေသတွေကလည်းဒီမြန်ဆန်ရေးတိုင်းဆိုင်ရာတွေမှာတယောက်နဲ့တယောက်ယုံကြည်မှုတွေပြီးရင်ပြည်ပခန့်တွေဒီဒီမှာပြဿနာတွေများလာမယ်လို့ကျွန်တော်တို့ကဒီလိုလဲမြင်နေပါ
လေယာဉ်မြေစိုက်ပျိုးလုပ်ကင်သူတွေဟာတက်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ထားရမယ်လို့အစိုးရကလည်းညင်ညာထားပေမဲ့လည်းမြေယာမှတ်ပုံတင်ရှောက်ဖို့အခက်အခဲရှိနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်စစ်ဆောင်စခန်းလေးစော်လရှိခွန်ကဆိုပါတယ်
ကျမတို့ချမ်းမြောက်မှာကအခုလက်ရှိစိုက်ပွဲတွေနဲ့ဖြစ်နေသေးဆိုတော့ခုအဲ့ဥပဒေထွက်လာတော့ကျမတို့ကကျွန်တော်မှမတ်ပုံတင်ဖို့ရှိတာကျမတို့မှအထက်ခဲတွေအများကြီးရှိတယ်။ထားခဲ့တဲ့ကျမတို့ရဲ့နေရာဒေသတွေမှာဆုံးရှုံးမှလည်းဒါရန်ချိုးရင်လည်းရှေးပူပွားတဲ့ကျမတို့ကလက်ကန်စားတော့လာတဲ့နေရာတွေပဲရှိတယ
်။အစိုးရကနေထုတ်ပြန်ခဲ့တဲ့မြေလွတ်မြေလပ်မြေရိုင်း2018ဥပဒေကိုလုံးဝဖျက်သိမ်းတဲ့နဲ့လို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကစစ်ဆောင်တိုင်းရင်းသားတွေကနေကန့်ကွက်ပြီးဒီဥပဒေကိုဖျက်သိမ်းဖို့တင့်ကြောင်မနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားကြပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်မှာကျင်းပနေတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA အဖွဲ့ဝင်ပါတီတွေနဲ့ကချင်ပြည်နယ်ခြေဆိုင်ဖွဲ့စည်းတွေရဲ့မနေ့ကနဲ့ဒီကနေ့အစည်းအဝေးမှာလည်းမြေယာနဲ့တဘာဝတရံစာရအဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။